တော်ရရှိမြတ်ခင်ဗျာ ILO အုပ်ချုပ်ရေးအဖွဲ့ရဲ့၃00တကြိမ်မြောက်စည်းဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာဆုံးဖြတ်ချက်တွေများချမှတ်ခဲ့ပါတယ်လို့ ILO အမှုဆောင်ညွှန်ကြားရေးမှူး Mr. Kerry Tapiola ကိုမေးမြန်းခဲ့ရမှာသူက
To guarantee the freedom of
အာမလောဘီကိစ္စကိုအနှောင့်အယှက်မရှိစိုးရင်ကြောင်ကြစိတ်မရှိပဲလွတ်လပ်စွာတိုင်ကြားနိုင်ရေးILO နဲ့နားလည်မှုသဘောတူညီချက်ပါအချက်တွေကိုအမြန်ဆုံးဘာသာပြန်ဆိုပြီးလူမှုကိုအသိပညာပေးရေးရန်ကုန်မြို့က ILO အရာရှိကိုလွတ်လပ်စွာသွားလာတာဝန်ထမ်းဆောင်ဝင်ပေးရေးလောအဘေးခိုင်းစေမှုကျူးလွန်တဲ့အာဏာပိုင်တွေကိုအပြစ်ပေးအရေးယူရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးဆုံးဖြတ်ခဲ့တယ်လို့ Mr. Tapiola ကပြောသွားတာဖြစ်ပါတယ်။ဒါ့ပြင်မနေ့ကမေလ17ရက်နေ့ကရန်ကုန်မြို့ American Center မှာအလို့သမားအခွင့်အရေးအကြောင်းဟောပြောမှုနဲ့တက်တဲ့ဂျွန်းထောင်နှံတွေချမှတ်ခံထားတဲ့သူတွေကိုအမြန်ဆုံးပြန်လှုပ်ပေးရေးအတွက်လည်း ILO ကထပ်မံတောင်းဆိုခဲ့တယ်လို့သူကပြောပါတယ်။မြန်မာစစ်စုကို ILO နဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့အထူးသဖြင့်ရန်ကုန်မြို့က ILO အရာရှိနဲ့အပြည့်အဝပူးပေါင်းပြီးအာရမလောအပေးခိုင်းစေမှုနဲ့ကလေးစစ်သားစုဆောင်းမှုပပျောက်ရေးတို့အတွက်အလေးထားဆောင်ရွက်သွားဖို့တို့ကိုအစည်းအဝေးမှာတိုက်တွန်းခဲ့ကြောင်းလည်း Mr. Tapiola ကပြောပါတယ်။အခုလို ILO အုပ်ချုပ်ရေးအဖွဲ့ကချမှတ်ခဲ့တဲ့တိုက်တွန်းချက်တွေ၊ဆုံးဖြတ်ချက်တွေ၊တောင်းဆိုချက်တွေကိုမြန်မာစစ်အစိုးရဘက်ကလိုက်နာမှုမရှိဘူးဆိုရင် ILO ဘက်ကဘယ်လိုအရေးယူမှုတွေလုပ်သွားမလဲလို့ Mr. Tapiola ကိုမေးမြန်းခဲ့ရမှာ
It doesn't say what the ILO would do because
လောလောဆယ်မှာတော့မလိုက်နာရင်ဘယ်လိုအရေးယူမှုတွေလုပ်မယ်ဆိုတဲ့ချင်းချောက်ပြောဆိုမှုတွေမရှိပါဘူး။ဘာကြောင့်လဲဆိုတော့ယာယီသဘောတူညီချက်ကိုနောက်ထပ်တစ်နှစ်ထပ်မံတက်တန်းတိုးထားတဲ့ကာလအတွင်းမှာပဲရှိသေးလို့ပါပဲမြန်မာပြည်က ILO ဆက်သွယ်ရေးအရာရှိကအခြေအနေနဲ့ပတ်သက်တဲ့နောက်ထပ်အစီရင်ခံစာတစ်စောင်ပြုစုပြီးတင်ပြဖို့ရှိပါတယ်လို့သူကပြောပါတယ်ဒီလိုဆိုရင်အခုယာယီသဘောတူညီချက်ကာလမှာစစ်စိုးရဘက်ကလိုက်နာမှုမရှိဘူးဆိုရင် ILO ဘက်ကဘာမှအရေးယူလို့မရဘူးလို့ဆိုလိုတာလားလို့မေးမြန်းရမှာ
We are taking action the whole time in a way because
ILO ဘက်ကတချိန်လုံးတော့အရေးတယူဆောင်ရွက်နေတာပါပဲလောလောဆယ်မှာတော့ ILO ရဲ့အရေးယူဆောင်ရွက်မှုကတော့အာရမလောအပေးခိုင်းစင်မှုတိုင်ကြားချက်တွေနဲ့ပတ်သက်ပြီးဖြည့်ရှင်းဆောင်ရွက်ဖို့နဲ့အာရမလောအပေးကိစ္စကိုအစိုးရနဲ့ဆက်သွယ်ပြောဆိုဖို့ပါပဲလို့ Mr. Tapiola ကဖြေပါတယ်အခု ILO အစည်းအဝေးကနေပြည်ပအခြေစိုက်မြန်မာအလို့သမားတက်မကတွေကိုတရားဝင်အသိအမှတ်ပြုဖို့ကိစ္စကိုလည်း ILO ကတောင်းဆိုခဲ့တယ်လို့သူကပြောပါတယ်ဒီအတွက်ဥပဒေနဲ့လုံထုံးလုံနည်းတွေပြောင်းလဲပြင်ဆင်ဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်။ဒါနဲ့အလုတ္တမရပိုင်ခွင့်ကိစ္စဟောပြောမှုနဲ့ထိမ့်သိမ်းအကျဉ်းချခံထားရသူတွေကိုစေစုဝဘက်ကပြန်လှုပ်ပေးလိမ့်မယ်လို့ ILO ဘက်ကယုံကြည်ပါသလားလို့မေးမြန်းရမှာ
။ The government said today that the Supreme Court has
မြန်မာအစိုးရဘက်ကပြောရတော့သူတို့၆ဦးရဲ့အမှုကိုတရားရုံးချုပ်ကအပီလာဇန်းထဲမှာပြန်လည်တုံ့တက်ဖို့ရှိတယ်လို့ပြောပါတယ်။တရားရုံးချုပ်ရဲ့ဆောင်ရွက်မှုကိုစောင့်ကြည့်ရမှာပါပဲ။အာရမလောအပိကိစ္စနဲ့ပတ်သက်လို့အကျဉ်းချခံရတဲ့ဦးမင်းအောင်လူမျိုးကြီးအတွက်လည်းအလေးထားပြောဆိုနေပါတယ်။ဒီလိုပဲအာရမလောအပိကိစ္စနဲ့ထိန်းသိမ်းခံထားရတဲ့ဦးသက်ဝေဟာလည်း ILO ကအပြင်းထန်တောင်းဆိုခဲ့တာကြောင့်မလဇန်းမိုင်းတို့ကပြန်လွတ်သွားပါပြီလို့ Mr. Tapiola ကပြောသွားပါတယ်ခင်ဗျာ။